Dini Dizemala Sayani Maja Yame, Gula the Maga, Lukun Yijinya Saran, Yiswere, Nikona Semiao, Tame Gusinu, Gula the Maga, Season Yemuri, Guria, Savi, or Losan Nijavi Pare, and Nikona Se Shila get a dial. Shintani Zepide, D Saran Selek, Kaimazio, Saramba, Lukun Yia, Lainame, Chadigu, Nanga, Suyari, Lainabu, Rudalu, Piduriale, D Sarantai, Gagway. Yazi, Nan Yi, Dre, Ubrine, Tinjang Buyha, Yiji, Elu, Asha, Lukun, Puyiga, Piovale, Piso, Dokimutaga, Piopia, Bivalim,
Kula Tamaga, Berenian Sarango, Tango, Lisa Shikunema, American Tamaragro, Hong, Elena, Roosevelt, Usamune, Nangazon, Lurenza, Puesi, Tivi Pawan, Puega, Pienden Nangan Pari Numa, Mujan, Yisrega, Pipare, Dudia Gavasi, Dren Chung Trijare, Soare, Lukun, Chopa Mumuri. Not a cat happy, Majonga Zibu, Gawere and Inne, Dijinia Zerango, Jesuke Geraba, Ludare, Danu Mimiamu, Shiamepien, Javan Gwene, Dunia Mesre, Yonji Mune, Queda, Sassandare Malopo, Mucha Tare, Gula Tamaga, Jinia Zerandre, Bone Chincha, Caniaraga, Queda, Sassamuba, Gabama Mindreniare, Luquin Chopa Murine, Jatana Amiapia, Yenigaro, Chama Tare, Gula Tamaga, Jinia Zeramba, Mudai Maloja, Pitelo.
I think in the current climate, a lot of those issues are really crystallizing.
Me too,
ဒီထဲမှာတကယ်ဒီမိုကရေစီအစည်းအဝေးနိုင်ငံကြီးတွေကအမျိုးသမီးတွေလည်းပါဝင်နေတာပါအာရှလူခွင့်ရဲ့ကော်မရှင်ကရှေ့နေဦးမင်းလွင်ဦးကတော့လူခွင့်ရဲ့ပြင်ညာစာရန်ပါအချက်လက်တွေအတိုင်းလိုင်းနာဆောင်ရွက်ဖို့ကိစ္စဟာနိုင်ငံတိုင်းအတွက်မလွယ်ကူပါဘူးလို့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံရဲ့ယဉ်ကျေးမှုဓလိဒုံနာစတာတွေအီဆိုတဲ့နိုင်ငံတွေမှာဆိုရင်ဥပဒေရဲ အစောပြောတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတိတိယယောမတားဆီးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ရတယ်ကျွန်တော်မြန်မာနိုင်ငံမှာလည်းအခုဆိုကြုံနေရတယ်ပေါ့နော်။ပဲငယ်အတ္တမပြုခြင်းမှုတွေဒုသတ်မှုတွေနေ့စဉ်နဲ့မပြတ်တွေ့နေရတယ်။ဥပဒေမှာပြဋ္ဌာန်းထားတော်ညာလေဥပဒေကိုဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကထိရောက်ကျင့်တန်တဲ့ပြည်ထောင်စုမချမှတ်တဲ့အခါကျတော့ဒီပြည်မှုမျိုးကိုကျူးလွန်ဖို့မကြောက်တဲ့သူတွေကတပြည်းပြည်းနဲ့ပေါ်လာတယ်။အခုမြန်မာပြည်မှာဆိုရင်တက်ငင်မရိကျူးလွန်တဲ့သူတွေဆိုရင်ပေဒံအထူးအပြစ်ပေးပါလို့ပြောတယ်။အဲတစ်ဖက်ကလည်းနိုင်ငံတော်ဝန်မှာပေဒံကိုပေဖြစ်ပေးပါဆိုပြီးတော့ပြောနေကြတယ်။အဲ့တော့အဲ့ဒီဒီကြားထဲမှာညှိနှိုင်းပြီးလုပ်ရတဲ့ကိစ္စတွေအချို့ကတော်တော်ခက်ရှိပါတယ
်။ရခိုင်ရင်းနဲ့ပတ်သက်လို့ဖြစ်စေတိုင်းသားဒေသတွေမှာဖြစ်စေမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်နေကြပေမဲ့မြန်မာအစိုးရဘက်ကထိထိရောက်ရောက်မလုပ်နိုင်တဲ့အထက်မှာအဓိကကဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ဝေဖန်ပါတယ်
။အစိုးရအနေနဲ့ကတော့တင်းမှုကျိုးလွန်တဲ့သူတွေကိုအရေးယူဖို့ကြံပြန်တော့လေတပ်မတော်ကဖွဲ့စည်းပုံအခြေခံဥပဒေမှာလေကိုကစက်ပိုင်းဆိုင်နဲ့ကြံစည်တွေကိုတပ်မတော်ကသာစစ်ဆေးစီရင်ဆုံးဖြတ်မယ်ဆိုတာတခုရှိနေတော့ထိထိရောက်ရောက်ဖန်တားနိုင်တဲ့စစ်ဆေးစီရင်မှုမျိုးတွေမလုပ်ပြနိုင်တဲ့ဥစ္စာအားနည်းတာပေါ့ဗျာအစိုးရဘက်ကအရေးယူဖို့ပြောတယ်တပ်မတော်ကလည်းအရေးယူတယ်ဘလို့အရေးယူလိုက်မှကျွန်တော်တို့ဘယ်သူမှမသိဘူးဖြစ်နေတာပေါ့နော်ဒါတွေကမကောင်းတဲ့အလားအလာဖြစ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်လူခွင့်ရေးပညာစရင်ရဲ့ကြန့်ခိုင်မှုကိုလူခွင့်ရေးပညာပေးသူတွေကယုံကြည်ကြပါတယ်ဒါပေမဲ့လည်းအင်တာနက်ခေတ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ပြဿနာအသစ်တွေပေါ်လာနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့လူနေမှုဘဝစားနပ်ရိက္ခာနဲ့တောက်တုံးဆိုင်ရာရပိုင်ခွင့်တွေအတွက်ပါချင်းချောက်မှုတွေကြုံရနိုင်ပြီးဒီကျညာစရန်အတွက်မကြခင်နှစ်တွေအတွင်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ်